တိရလင်ကသမရာဟောင်းကိုဒါဘာယာရာဂျာပတ်စကာကထိုင်းနိုင်ငံမှာယာယီနေထိုင်ခွင့်တောင်းခံတာကြောင့်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးခလုံးခွင့်တောင်းတာမဟုတ်ဘူးလို့လည်းပြောပါတယ်။စင်ကာပူနိုင်ငံကိုရောက်နေခဲ့တဲ့မစ္စတာရာဂျာပတ်စကာထိုင်းနိုင်ငံဘက်ကမျိုးကိုဂျာတာပတိနေမှာရောက်ရှိလာမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးစီးပွားရေးအကျပ်အတည်းတွေတိရလင်ကနိုင်ငံမှာပေါ်ပေါက်ခဲ့တာကြောင့်လူမှုဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာရကဇူလိုင်လလယ်လောက်မှာသမရာဟောင်းကိုဒါဘာယာရာဂျာပတ်စကာစင်ကာပူနိုင်ငံကိုထွက်ပြေးတင်းရှောင်လာခဲ့တာပါထောင်နဲ့ချီတဲ့လက်မထွက်ဆန္ဒပြသူတွေကတမရအင်ဒိုနဲ့တမရယုံကိုပါချိုဖျက်ဝင်ရောက်ခဲ့ကြပါတယ်ဇူလိုင်လထဲမှာပဲတမရရာဒူးကနေမစ္စတာရာဂျာပတ်စကာနှုတ်ထွက်ခဲ့တဲ့အတွက်တမရတက်တမ်းမကုန်ခင်ရာဒူးကနှုတ်ထွက်တဲ့ပထမဆုံးတမရဖြစ်လာပါတယ်စင်ကာပူအစိုးရကလည်းတမရဟောင်းရာဂျာပတ်စကာကိုဘလို့အထူးအခွင့်အရေးမျိုးမှာပေးထားတာမျိုးမရှိဘူးလို့ဒီလထဲမှာပဲပြောခဲ့ပါတယ်မစ္စတာရာဂျာပတ်စကာအနေနဲ့တန်တမာနိုင်ငံကူးလက်မနဲ့ထိုင်းနိုင်ငံမှာရက်60နေတိုင်းခွင့်ရှိတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရတနီးစင်ဂရတ်ကပြောပါတယ်ထိုင်းနိုင်ငံကိုတိရိလင်ကသမရဟောင်းရှားကြီးလာရောက်နေထိုင်မှာဖြစ်ပြီးနိုင်ငံရေးခလုံးခွင့်ရှောက်ထားဖို့ရွယ်ချက်မရှိသလိုတခြားတိုင်းပြည်တစ်ခုကိုဆက်ပြီးတော့ထွက်ခွာလိမ့်မယ်လို့တိရိလင်ကဖက်ကအကြောင်းကြားလာကြောင်းထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်ဒီခရီးစဉ်နဲ့ပတ်သက်လို့ရာဂျာပတ်စကာဖက်ကကြေညာချက်ထုတ်ပြန်တာမရှိသလိုတိရိလင်ကနိုင်ငံကနေတင်းရှောင်သွားပြီးတဲ့နောက်ပိုင်းလူမြင်ကွင်းမှာလည်းသူကိုမတွေ့ရပါဘူးလက်ရှိတိရိလင်ကသမရဖြစ်လာတဲ့ Rene Wickremesinghe ကလည်းသမရဟောင်းရာဂျာပတ်စကာအနေနဲ့တိရိလင်ကနိုင်ငံကိုပြန်လာဖို့မသိမ့်ဘူးလို့ပြောဆိုထားပါတယ်